ERD မြစ်ဆုံဆယ်စီမံကိန်းရပ်တန့်မှုသမရဦးသိန်းစင်ရဲ့ဆုံးဖြတ်ချက်ဟာမြန်မာပြည်သူတွေအတွက်အထူးသဖြင့်မြန်မာနိုင်ငံရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ကောင်းမွန်တယ်လို့တစ်ဖက်မှာလည်းပဲအစဉ်အလာအရဘယ်တော့မှမရှိခဲ့ဘူးတဲ့တရုတ်အစိုးရရဲ့ဩဇာအာဏာကိုတွန်းလှန်လိုက်တယ်လို့ဖြစ်သွားတယ်စသဖြင့်ပေါ့လေလေးလာသူတွေကရှုမြင်ကြတာတွေရှိပါတယ်လန်ဒန်ကထုတ်ဝေတဲ့ Economist Magazine ကဆိုရင်လည်းအဲ့ဒီလိုသဘောမျိုးရေးသားဝေဖန်လိုက်တာတွေ့ရပါတယ်ဆိုတော့ကဒီစီမံကိန်းကိုရပ်ဆိုင်းဖို့ဆုံးဖြတ်လိုက်တဲ့အတွက်ပေါ့လေတရုတ်အစိုးရဘက်ကအသာတကြီးလက်ခံပါမလားဥမာ CPI ကိုနီးရဆိုရင်တရားဆွဲကောင်းဆွဲမစသဖြင့်ပြောရရင်လည်းရှိတော့ကကျုပ်မြန်မာဆက်ဆံရေးမှာပေါ့လေဖြစ်နိုင်ရည်ရှိတဲ့အလားအလာတွေကိုတုံ့သက်ပေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့မှနိုင်ငံတော်သမရိုင်းနဲ့မြန်မာဆိုရဖွဲ့ရဲ့ဆုံးမြတ်ချက်ကတော့ပြည်သူလူထုရဲ့လုံရင်ဆန္ဒတွေသဘောထားတွေကိုထင်ဟပ်ပြီးတဲ့အခါကျတော့ပြည်သူလူထုရဲ့ဆိုရင်ပူပန်မှုတွေပြဖြောင်းနိုင်ဖို့အတွက်ကိုတော်တော်လေးစဉ်းစားထင်ချိန်နဲ့ချလိုက်တဲ့ဆုံးမြတ်ချက်လို့ကျွန်တော်မြင်ပါတယ်တစ်ဖက်မှာလည်းပဲအစိုးရတရအနေနဲ့ဒီနိုင်ငံတကာဂရိကဝတ်တွေပေါ့လေနှုတ်ဦးသဘောလိုချမှတ်ထားတဲ့နိုင်ငံတကာစာချုပ်စာတမ်းတွေကလိုအပ်ချက်တွေကတော့ဒါတာဝန်ယူရမယ့်သဘောတော့ရှိပါတယ်အထူးတော့လည်းပဲသမ္မတကြီးရဲ့တာဝန်တော်မှာပါတဲ့အတိုင်းပဲအစဉ်လာရချစ်ချည်ရင်းနှီးခဲ့တဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုလည်းပဲမေးဝေမပြတ်ပေါ့လေချစ်ချည်မှုမပြတ်ဖက်နဲ့ဒီပြဿနာကိုဖြေရှင်းသွားမယ်ဆိုပြီးတော့မှတနေ့ထံချထားတဲ့သဘောလည်းတွေ့ပါတယ်တကယ်တမ်းပြန်ကြည့်ရင်တော့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကတောက်လျှောက်ပေါ့လေကျွန်တော်လွတ်လပ်ရကြရတော်လေးကိုခင်ခင်မေမေရင်းနှီးနဲ့ဆက်ဆံလာခဲ့ကြတာပါ။အဲဒီကြားထဲမှာအဖူထစ်ကလေးတွေချူရှိပေးမယ်လေ။ရေဘူးရအဖင်ကတော့နှစ်နိုင်ငံဟာပြန်လည်ပေါ့လေလေးစားချစ်ခင်ပြီးတော့မှငင်းငန်းစွာအတူရှင်တွဲနေထိုင်ခဲ့ကြတဲ့ဒီဘက်မလိုက်နိုင်ငံလေးတွေမှလည်းပါခဲ့တာဖြစ်ပါတယ်။ဆိုရဆက်ဆက်ကလည်းပဲကျွန်တော်တို့နဲ့အနီးကပ်နေတဲ့ဒေသတွင်းအရာကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံနဲ့လည်းမြေတန်းလိုလိုချစ်ခင်ရင်းနှီးဖို့အတွက်ကိုပဲပူဇော်ပေးပြီးတော့ဆက်ဆံလာခဲ့တာပါ။ဒီစနဲ့ပတ်သက်ပြီးတော့များထိခိုက်လာနိုင်မလားဆိုတော့စိုးရင်ပူပါမှုတွေပေါ့လေ။ကြမ်းဖြင့်ကြည့်မယ်ဆိုရင်တော့ဒီကိစ္စဟာကြားထဲမှာအဖူထစ်ကလေးတစ်ခုဖြစ်တော်ညာလည်းပဲရှောင်းလုံးရှိလာခဲ့တဲ့ချစ်ချင်းရင်းနှီးမှုထောက်ရှုပြီးတော့ကြည့်မယ်ဆိုရင်ရောနောက်တစ်ခုကတော့ပြန်လည်မာပြူအချိုးစီးပွားကိုထောက်ပြီးကြည့်မယ်ဆိုရင်ရောတဲ့ကြီးတော့မှကြီးမားလာတဲ့ပြဿနာဖြစ်လိမ့်မယ်တော့ကျွန်တော်မထင်မိပါဘူ
း။ဒီကနေ့ဆိုရင်နိုင်ငံကြီးဝန်ကြီးဦးဝနမောင်လွင်ဘေကျင်းကိုရောက်နေတာတွေ့ရပါတယ်။တရုတ်ဝရရှိနေလည်းတွေ့တယ်ပေါ့လေ။သူ့ရဲ့ခီးစဉ်ဟာကျွန်တော်တို့သိရတဲ့လောက်ဆိုရင်ဆိုင်းမစင်ပုံမစင်ကောက်ကန်ငင်ကအရေးပေါ်သွားလိုက်ရတဲ့ခီးစဉ်မျိုးလို့ဆိုပါတယ်ခင်ဗျ။မကြခင်မှာလည်းဒုတိယသမ္မတဦးတင်အောင်မြင့်ဦးတရုတ်ပြည်ကိုသွားဖို့အစီအစဉ်နေတယ်လို့လည်းကြားရပါတယ်။တခါသမ္မတဦးသိန်းစင်အိန္ဒိယခီးစဉ်အပြီးမှာပေါ့လေတရုတ်ကိုသွားဖို့ရှိတယ်လို့လည်းစီစဉ်ထားတယ်လို့လည်းကျွန်တော်တို့သတင်းတွေရထားတာရှိတယ်ဆိုတော့ကဒီမြစ်စုံဆယ်စီမံကိန်းကြောင့်ပေါ့လေတရုတ်အစိုးရကိုကျေနပ်အောင်ဖြောင်းပြနေရတဲ့အနေအထားဘယ်လောက်ထိကြီးမားတယ်လဲဆိုတာသိပြသေးလားခင်ဗျာ
ကျေနပ်အောင်ဖြောင်းပြရရတယ်တော့မဟုတ်ဘူးပေါ့နော်ဒါကတော့ကျွန်တော်တို့ရဲ့အနေအထားကိုတစ်ဖက်ကပေါ့ဒါဟိုဘက်ဒီဘက်ဆိုတော့တယောက်ရဲ့လူရင်ဆန္ဒနဲ့တယောက်ရဲ့အကျိုးစီးပွားအတူချင်းမှလည်းတူရမယ်လေသို့တော်ညာလည်းပဲဟိုပြပြလေးလေးညှိနှိုင်းရတယ်ဆိုတဲ့ဥစ္စာကတော့ရှိကြတာပါပဲလုပ်ငန်းအနေနဲ့ပတ်သက်ပြီးတော့မှဒီလိုမျိုးပြဿနာဖြစ်လာပြီဆိုရင်နှစ်ဦးနှစ်ဖက်ကတော့ညှိကြရသမျှပဲလေဆိုတော့ဒီအပိုင်းကတော့ဟိုပြေလည်အောင်ပြန်ပြီးတော့မှရှင်းလင်းရတယ်ဆိုတာမျိုးကတော့လုပ်ငန်းပိုင်းဆိုင်ရာသဘောတရားအရတာဖြစ်လေဖြစ်တာရှိတဲ့ကိစ္စပါပဲသို့တော်ညာလည်းပဲဒီကိစ္စအရန်ကြီးကိုပဲသူစားပြီးတော့မှအရေးတကြီးလောက်ရတယ်ဆိုတာမျိုးကတော့အဲ့လောက်ကြီးတော့မဟုတ်ပါဘူ
း။သမရဦးသိန်းစင်ရဲ့ဒီမြေဆုံဆယ်စီမံကိန်းရပ်ဆိုင်းဖို့ဆုံးဖြတ်ချက်ဟာပြည်သူတွေရဲ့ဆန္ဒကိုလိုက်လျောတာကတစ်ပိုင်းပေါ့လေ။တစ်ဖက်ကလည်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူတန်ခတ်တာတွေကိုရုတ်သိမ်းစေလိုတဲ့မျှော်လင့်ချက်တွေပါကောင်းပါနိုင်တယ်ဆိုတဲ့ယူဆမှုတွေရောဆရာဘယ်လိုများသဘောရပါလဲခင်ဗျာ
။တကယ်တမ်းပြောရမယ်ဆိုရင်တော့နောက်ဖက်ကပိတ်ဆို့မှုတွေကိုညော်နေဖို့ကလိုအပ်တာမှန်တော်ညာလည်းပဲဒီအတွက်တက်တက်လိုက်ပြီးတော့မှလုပ်နေရဆိုတာမျိုးတော့မရှိပါဘူ
း။မြစ်ဆုံဆယ်စီမံကိန်းရပ်တန့်လိုက်မှုကြောင့်အစိုးရအဖွဲ့အတွင်းမှာသဘောထားကွဲပြားမှုတွေဟာအရင်ကထက်ပိုပြီးကြီးထွားလာတာကြောင့်ဒီနိုင်ငံအကျဉ်းသားတွေလွတ်မဲ့ကိစ္စတော့မှကြံ့ကြသွားရတဲ့အထိရိုက်ခတ်မှုရှိတယ်ဆိုတော့တုံ့သက်မှုတွေရောမှန်ပါသလားခင်ဗျာ
။ကျွန်တော်တော့အဲ့လိုမျိုးတော့မကြားမိပါဘူး။ဒီကိစ္စတွေကစိုးရတဲ့မှာလည်းပဲအခြေလဲညှိနှိုင်းပြီးတော့မှလုပ်ကြတဲ့သဘောမျိုးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။ဒီကြောင့်မို့လို့ပဲအကျဉ်းသားတွေလှုပ်ပေးဖို့ကိစ္စနှောင့်နှေးသွားတယ်ဆိုတာမျိုးတော့ကျွန်တော်တော့မကြားမိပါဘူး
။မြေဆုံဆယ်စီမံကိန်းကိုရပ်ဆိုင်းဖို့သမရဦးသိန်းစင်ကသူ့အစိုးရတက်တန်းမှရပ်ဆိုင်းထားမယ်လို့ပြောထားတာရှိတော့ကတကယ်လို့များပေါ့နော်။ရှိအစိုးရဟာနောက်၅နှစ်မှာပြန်ရွေးမခံရဘူးဆိုရင်ဒီစီမံကိန်း၅နှစ်အလွန်ကာလမှာရောပြန်အကောင့်ထည့်ပို့ဖို့အလားအလာရောရှိပါလား
အဲ့ဒီကတော့နောက်၅နှစ်မှာရွေးခံမယ်အစိုးရဘုံကမူတည်လိမ့်မယ်ထင်တယ်ဒီတိုင်းမဲ့လေနိုင်ငံတကာမှာလည်းအစိုးရတွေအပြောင်းအလဲဖြစ်တကြတဲ့အခါမှာနောက်တက်လာတဲ့အစိုးရအရှိတက်လာတဲ့အစိုးရရဲ့မူဝါဒကိုပြင်တဲ့ဟာလည်းပြင်တဲ့ဆက်လုပ်တဲ့ဟာလည်းလုပ်တယ်ပေါ့နော်အဲ့တော့နောက်တက်လာမယ်အစိုးရဘယ်သူဒီလူလူကဘယ်သူရွေးချယ်တင်မြောက်မယ်ဆိုတဲ့ပုံမှာပဲမူတည်လိမ့်မယ်ထင်တယ်အခုကတော့ကျွန်တော်တို့ပြောလို့မရနိုင်ဘူးတမန်နော
်ဆရာဦးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီကျေးဇူးတင်ပါတယ်